မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ19ရက်တောက်ကြနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းနိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်စိုးရိုက်လုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့ဗန်နားရီ3ရက်ဥရီမူချန်တက်ကိုထက်လွတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေစေဖြစ်တဲ့အကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူချင်းညာပြီးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်တို့ကဒီတော့စစ်စစ်ဖြစ်တင်လိုက်တဲ့အတွက်ကြောင့်တော့ဥပဒေနဲ့အညီအလားဒီနေ့ပြည်ထောင်စုကဆောင်ရွက်တဲ့ပုံမှာအဲ့ဒါကျွန်တော်တို့သဘောထားကတော့ဒီပြည်ထောင်စုဟာဒီပြည်ပြတ်ကကန့်ကြွေတယ်ဆိုတာကိုကျွန်တော်တို့ကသဘောပေါက်ပါတယ်
ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တင်ပြသွားတာပါပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြရပါမယ်ဒါ့အပြင်ထိုင်းနိုင်ငံကတဆင့်မလေးရှားနိုင်ငံကိုတွားဖို့ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်လူငယ်တွေဖမ်းဆီးခံရတဲ့အကြောင်းနဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ပနားစီမံရေးနဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့အတွက်အမေရိကန်ဆိုးရဲလုပ်ငန်းတွေညစကောင်ချိန်ကဆက်လို့ရပ်ဆိုင်ထားမဲ့အခြေအနေကိုရှောင်ရှားနိုင်မှုကြိုးစားတဲ့အနေနဲ့အောက်လွတ်တော်ကအတည်ပြုလိုက်တဲ့ပနားရေးသုံးစည်းဥပဒေမူကြမ်းကိုထက်လွတ်တော်မှာဒီကနေ့ဆွေးနွေးချက်မှာဖြစ်ပါတယ်။ဥပဒေမူကြမ်းကိုအတည်မပြုနိုင်ခဲ့ရင်တော့လွတ်တော်ရင်းကလူနည်းစုဒီမိုကရက်တစ်ရဲ့တာဝန်သာဖြစ်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌပေါ်ရန်ကဒီကနေ့ထက်လွတ်တော်မှာမဆွေးနွေးခင်မှာပဲကြိုတင်အပြစ်ဖို့ခဲ့ပါတယ
်။ I ask the American people to understand this.The only people standing in the way of keeping the government open are Senate Democrats.
အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရေးကိုအဟန့်တားလုပ်နေတာဟာဒီမိုကရက်တစ်သာဖြစ်ချပြီးအစိုးရရန်ရရတ်တမှုပဲဖြစ်ဖြစ်ဆက်လက်လက်ပတ်ဖို့ပဲဖြစ်ဖြစ်ထက်လွတ်တော်ကဒီမိုကရက်ကိုယ်စားလှယ်မှာသာလုံးဝတာဝန်ရှိတယ်ဆိုတာကိုအမေရိကန်လူထုအနေနဲ့နားလည်စေလို့ကြောင်းလွတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါ Republican ဘက်ကဆွဆွဲချက်တွေကိုတော့ဒီမိုကရက်တွေကပယ်ချခဲ့ကြပါတယ်ဒီမိုကရက်အလို့တော်မှအတန်စကစ်ကတော့စစ်ဆန်ညီနိုင်လို့မရနိုင်ပဲဖြစ်နေရတဲ့အဓိကပြဿနာဟာသဘောထားအမျိုးမျိုးပြောင်းလဲနေတဲ့သမ္မတဒေါ်နယ်ထရန့်ရောက်ဖြစ်ကြောင်းနဲ့သမ္မတနဲ့ Republican Party တွင်ကအမာခံတွေကြားဆက်သွယ်ညီနိုင်မှုလည်းမရှိဘူးလို့ပြောဆိုကြတာပါအတလုံးမှာတော့လွတ်တော်ကိုယ်စားလှယ်အနေနဲ့လုံနိုင်တဲ့နည်းလမ်းတစ်ခုကတော့တလစာယာယီသုံးစည်းတတ်မှတ်ပြဋ္ဌာန်းနိုင်အောင်ညှိနှိုင်းမှုနဲ့နောက်တစ်နည်းကတော့ဗန်နားရေးသုံးစည်းအတွက်သဘောတူညီမှုမရမချင်းအစိုးရရဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့ပဲဖြစ်ပါတယ်။ယာယီသုံးစည်းတတ်မှတ်ဖို့မဲခွက်ရမှာ Republican အနေနဲ့လုံလောက်တဲ့မဲရဖို့အခက်အခဲရှိနေပေမဲ့လည်းအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့2018ဗန်နားနဲ့အတွက်သုံးစည်းကိုဆွေးနွေးညှိနှိုင်းမှုတလအချိန်ထပ်ရမှာဖြစ်ပါတယ်။
American သူသမ္မတ Mike Pence ဟာရှေ့လေပိုင်းဒေသကိုဒီကနေ့ပဲခီးထွက်มาဖြစ်ပါတယ်။ Jerusalem ကို Israel နိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အသိအမှတ်ပြုဖို့ American သမ္မတ Donald Trump ကကြေညာခဲ့ရကဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ် American အစိုးရရဲ့ထိပ်တန်းခေါင်းဆောင်တူဒေသရင်းကိုတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။သမ္မတ Trump ကတော့ Tel Aviv မြို့မှာရှိတဲ့ American တပ်ရုံးကိုပြောင်းရွှေ့ဖို့လည်းကြေညာထားတာပါ။သမ္မတ Trump ရဲ့ကြေညာချက်နဲ့နောက်ဆက်တွဲ Palestine တွေရဲ့ဆန္ဒပြပွဲတွေနဲ့ကမ္ဘာသဝန်းကကန့်ကွက်မှုတွေလည်းအကြီးအကျယ်ကြုံခဲ့ရပါတယ်။သူသမ္မတ Pence ရဲ့လက်ရက်ကြာခီးစဉ်အစမှာတော့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတို့ကိုတွားရောက်ကြမှာဖြစ်ပြီးနောက်ဒီနောက်မှာတော့အစ္စရေးကိုခီးဆက်မှာပါဧဝံဂေလိခရစ်ယာန်ဘာသာဝင်သူသမရရဲ့ခီးစဉ်ဟာအစ္စရေးကိုသဘောကျကြတဲ့ဧဝံဂေလိခရစ်ယာန်တွေကတော့ကြိုက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခီးစဉ်အတွင်းပါလက်စတိုင်ကောင်းဆောင်တွင်တော့တွေ့ဆုံမှာမဟုတ်ပါဘူးသူသမရရဲ့ခီးစဉ်ကိုအစောပိုင်းမှာတော့ကဒီဇင်ဘာလတဲ့စီစဉ်ထားခဲ့ပေမဲ့ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အသိအမှတ်ပြုကြောင်းသမရရဲ့ကြေညာချက်ကြောင့်ရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကအမေရိကန်တန်ယုံတိဖုံမွဲကိုမတက်ရောက်ဖို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်ပြီးသတင်းတစ်ပတ်အကြာမှာပဲတန်ယုံကိုတွားရောက်လည်ပတ်ဖို့မျှော်လင့်ထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးရက်စ်တီလာဆန်ကပြောဆိုလိုက်ပါတယ်။ရှေ့ရကျဥရောပခီးစဉ်အစဖြစ်ဝန်ကြီးတီလာဆန်တနင်္ဂနွေနေ့မှာပဲလန်ဒန်ကိုတွားရောက်မှာပါ။ဒါပေမဲ့လည်းတန်ယုံတိကိုဖဲချိုးဖြတ်ဖွင့်လိုက်တာမျိုးလို့တရားဝင်အခမ်းအနားနဲ့ကျင်းပမှာမဟုတ်ကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်။လန်ဒန်မှာရရှိနေစဉ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဗြိတိန်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံစလုံးအတွက်ကမ္ဘာတဝန်းကစိုးရိမ်စရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတ Trump ကတော့လန်ဒန်ကိုသွားမဲ့အစီအစဉ်ကိုဖျက်လိုက်ကြောင်းပြီးခဲ့တဲ့တောက်ချက်နေ့ကပဲကြေညာခဲ့တာပါ။လန်ဒန်မှာအကောင်ဆုံးနေရာ အကောင်းဆုံးတန်ယုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ယုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ခြောက်ယောင်းပြီးနေရာသစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့တန်ယုံတစ်ကိုလည်းဖဲချုပ်ဖြတ်ဖွင့်လှစ်မပေးချင်တာကြောင့်အစီအစဉ်ကိုဖျက်လိုက်ရတာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။တကယ်တော့တန်ယုံဟောင်းကိုရောင်းချဖို့သမ္မတဟောင်းအိုဘားမားမတိုင်ခင်မှာသမ္မတဖြစ်တော်ဝင်ယူခဲ့တဲ့ George W. Bush လက်ထက်မှာဆုံးဖြတ်ခဲ့တာဖြစ်ပြီးလုံခြုံရေးအတွက်စိုးရိမ်မှုတွေကြောင့်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။ဥရောပခီးစဉ်ဒစိတပိုင်းဖြစ်ဝင်းကြီးတေလာဆန်ရှစ်သတင်းပတ်အင်ကာနေ့မှာပြင်သစ်နိုင်ငံကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ဒါရုလက်နက်အသုံးပြုသူတွေကိုအပြစ်ပေးခံရမှုကနေကင်းလွတ်နေတာတွေကိုနိုင်ငံတကာကလက်တွဲတက်ဖြစ်ရေးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒီနောက်မှာတော့ဆွစ်ဇာလန်နိုင်ငံကိုခရီးဆက်ပြီးဒါဗိုးစ်မြို့မှာဗော်ဒူးနယ်ကြာသာပတေးနေ့မှာကျင်းပသွားမယ့်2018ကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲကိုလည်းဝင်းကြီးတေလာဆန်တက်ရောက်ဖို့စီစဉ်ထားပါတယ်။
အာဖရိကနိုင်ငံတွေကိုမစင်တွင်တဲ့ကနိုင်ငံတွေဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကခန်းတိုင်းပြောဆိုခဲ့တဲ့ဆိုတဲ့မချက်စကားအပေါ်ပြောဆိုဆွေးနွေးဖို့ကုလသမဂ္ဂဆိုင်ရာအာဖရိကန်သံအမတ်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေးလီနဲ့တွေ့ဆုံခဲ့ကြပါတယ်။သမ္မတထရမ့်ပြောဆိုခဲ့တယ်လို့ဆိုတဲ့အဲ့ဒီမချက်စကားကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေပေါ်နီကီဟေးလီကဆင်ကောင်းဖြစ်ကြောင်းအမေရိကန်နိုင်ငံပေါင်း54နိုင်ငံတို့ရဲ့ကောင်းဆောင်လက်ဖြစ်အီကွေဒေါ်ရီယာဂီနီယာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံအမတ်လက်ဖြစ်တဲ့အနာတိုလီယိုဒေါန်အမ်ဘာကပြောပါတယ်။သမ္မတထရမ့်ရဲ့မချက်စကားဟာရင်ဆိုင်ပြီးတော့လူမျိုးချားကိုနှိမ်ချတဲ့သစိမ်းတွေကိုမနစ်သက်တဲ့စကားလာဖြစ်တယ်လို့အာဖရိကန်အုပ်စုကဖြေခဲ့တဲ့တပတ်ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပြီးအဲ့ဒီမချက်စကားကိုပြန်ယုံသိမ်းဖို့နဲ့တောင်းပန်စကားပြောကြားဖို့တောင်းဆိုထားတာပါ။အီသီယိုးပီးယားနိုင်ငံမြို့တော်အဒီစ်အဘဘာမှာဇန်နဝါရီလ28နဲ့29ရက်နေ့မှာကျင်းပမယ့်အာဖရိကန်ကောင်းဆောင်များထိပ်သီးညီလာခံကိုတမနာထွန်အနေနဲ့သတင်းစကားပေးပို့ဖို့နီကီဟေးလီနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့တန်တမန်အတော်များများကအကြံပြုတိုက်တွန်းခဲ့ကြတာပါ။နီကီဟေးလီနဲ့ယင်းနေပွင့်လင်းစွာတွေ့ဆုံခဲ့တာဖြစ်တယ်လို့လည်းဒေါန်အမ်ဘာကပြောပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တဲ့မြန်မာဘိုင်းအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တကြောပြန်ပရိပတ်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေလူဝင်ကြေးတွေဆက်လက်ထွက်ပြေးနေစေဖြစ်ကြောင်းအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်ဆင်ပြီးရှစ်သတင်းပတ်အင်ကာနီကဆက်လို့မြန်မာနိုင်ငံကပြန်လည်လက်ခံရေးနှစ်နိုင်ငံကြားဒီသတင်းပတ်ဆောင်ရင်းမှာပဲလက်မှတ်ရေးထိုးသဘောတူထားပြီးမှလည်းဆက်လက်ထွက်ပြေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါပြည်ကနေရဲ့အတွင်းမှာပဲနေဆက်ကနေရိုဟင်ဂျာတရားရုံးထပ်မံရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်ဒေသခံအာဏာပိုင်တွေကိုကူကပြီးသတင်းတွေမှာဖော်ပြနေကြပါတယ်။ပြည်ကနေဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ကျွေးကင်းစကန်30လောက်ကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARSA ဆွေးနွေးအုပ်စုကိုလွန်ကျွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းကျော်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ဖြစ်ပြသွားတဲ့ဒုက္ခတွေကိုစစ်စစ်ပြီးဒီနေ့ကိုသုံးရနှုံးနဲ့နှစ်နှစ်အတွင်းပြန်လည်လက်ခံဖို့လဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဒီသတင်းပတ်ဆောင်းမှာပဲလက်မှတ်ရေးထိုးသဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့လည်းနေရရင်ပြန်ရေးအစီအစဉ်ပေါ်ဒုက္ခတွေကတန်ရရီနဲ့စိုးရိမ်မှုတွေလည်းရှိနေကြတာပါ။ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကလည်းဒုက္ခတွေနေရပြန်ရေးအစီအစဉ်ပေါ်စိုးရိမ်ကြောင်းသဘောထားတွေကိုပြောဆိုခဲ့ကြပါတယ်။မြန်မာဆွေကတော့ဒုက္ခတွေတွေကမွတ်စင်နဲ့ဟိန္ဒူထောက်နေရာရောက်ကိုပြန်လည်လက်ခံမဲ့ပထမတုတ်ထဲမှာထက်သွင်းဖို့လဲဘင်္ဂလားဒေ့ရှ်နိုင်ငံကိုအဆိုပြုထားတာပါကုလသမဂ္ဂကတော့ဒုက္ခသည်အနေနဲ့နေရပြန်ရမှာကိုယ်သဘောဆန္ဒအတိုင်းဖြစ်ဖို့ဘေးကင်းလုံခြုံမှုရှိဖို့တိုက်တွန်းထားပါတယ်နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဒုက္ခသည်တွေနေရပြန်နိုင်လောက်လုံခြုံစိတ်ချရတဲ့အခြေအနေတွေမရှိသေးသလိုပြဿနာရဲ့အရင်းအမြစ်ကိုလည်းအစိုးရကဖြေရှင်းတာမျိုးမရှိသေးကြောင်းပြောဆိုခဲ့တာပါAmnesty International အဖွဲ့ကလည်းဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဟာအချိန်မတန်သေးတဲ့လိုရတစ်ခုဖြစ်နေလဲသတိပေးပြောဆိုထားပါတယ်
အေဂျင်စီတွေမှာအသုံးပြုတဲ့အငင်းပွားပွဲရာစောင့်ကြည့်ရေးအစီအစဉ်ကိုပြန်ပြီးတော့ခွင့်ပြုဖို့အတည်ပြုပေးလိုက်တဲ့အတွက်လွှတ်တော်အမတ်တွေကိုအမေရိကန်ထောက်လှမ်းရေးအရာရှိတွေကချီးကျူးလိုက်ပါတယ်။ဒီစောင့်ကြည့်ရေးအစီအစဉ်ဟာတာမန်နိုင်ငံသားတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့ဆိုပြီးပုဂ္ဂလိကကိုယ်ရေးကိုယ်တိုင်အခွင့်အရေးကာကွယ်ဖို့လှုံ့ဆော်သူတွေကပြင်းပြင်းထန်ထန်ဝေဖန်နေတဲ့အစီအစဉ်ဖြစ်ပါတယ်။ပြည်ပထောက်လှမ်းရေးစောင့်ကြည့်မှုဆိုင်ရာဥပဒေအခန်း902ကိုနောက်ထပ်6နှစ်ထပ်ပြီးတော့တည်တံ့တိုးဖို့ထောက်ခံမဲနဲ့ကန့်ကွက်မဲနှချိုးတချိုးလောက်နဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။ဒီလိုထပ်ပြီးခွင့်ပြုဖို့အောက်လွှတ်တော်ကပြီးခဲ့တဲ့အပတ်ကလေးကအတည်ပြုထားပြီးဖြစ်တာကြ ကြောင့်လဲတောက်ကြနေမှာတမနာဒိုနယ်ထရမ့်ကဥပဒေအဖြစ်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်။ဥပဒေပါအခန်း900နှစ်အရပြပအီလက်ထရောနစ်နဲ့ဒီဂျစ်တယ်ဆက်သွယ်မှုတွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကကြားဖြတ်နှာတောင်ခွင့်ပြုထားပါတယ်။ပြပပြင်မှတ်ထားတဲ့နေရာကသတင်းအချက်အလက်တွေရဖို့ Facebook, Google နဲ့ Verizon အပါအဝင်ဆက်သွယ်မှုတွေကိုကြားဖြတ်ဆောင်ကြည့်ခွင့်ပြုထားတာဖြစ်ပါတယ်။ဒီအစီအစဉ်ဟာအမေရိကန်ပြည်ထောင်စုကိုအချမ်းပတ်သမားရိယန်ကကာကွယ်ဖို့အတွက်သတင်းအချက်အလက်တွေယူရမှာအထောက်အကူပြုတာကြောင့်အရေးကြီးတယ်ဆိုပြီး American ထောက်လှမ်းရေးအရာရှိတွေတောက်လျှောက်ခုခံပြောဆိုနေတာဖြစ်ပါတယ်
။ဇင်ဘာဘွေနိုင်ငံကအဓိကတက်ခံခေါင်းဆောင်တူဖြစ်တဲ့ Ryan Bennett နဲ့ဇနီးတယ်တို့အပြင်နောက်ထပ်လူ3ဦးပါသေဆုံးခဲ့ရတဲ့ရဟင်ပြေချာမှုကို American တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ American ပြည်ထောင်စုအနောက်တောင်ပိုင်း Colorado ပြည်နယ်နဲ့နေဆက်ချင်းထိစပ်နေတဲ့တောတောင်ထူထပ်တဲ့ New Mexico ပြည်နယ်မှာပုံနှုတ်နေညာကရဟင်ပြေချာခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ရန်ပြစ်ချက်ရမှာဒန်ရရှိပြီးလွန်ပြလာသူတူကတော့အကူအညီတောင်းခံနိုင်ခဲ့ပါတယ်ဇင်ဘာဝေတက်ကန်ခေါင်းဆောင်ဘဲနက်နဲ့ဇနီးဖြစ်သူတို့နယူးမက္ကဆီကိုပြည်နယ်မှာရရှိနေတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးတက်60ရွေးဘဲနက်ဟာစင်ရသားလူရန်စားတွေကိုအကူအညီပေးနေတဲ့တက်ကြွလှချသူတူဖြစ်သူလို့ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းရောဘတ်မူဂါဘီကိုအပြင်းအထန်ဆန့်ကျင်ခဲ့သူလည်းဖြစ်ပါတယ်သမ္မတမူဂါဘီကတော့ပြီးခဲ့တဲ့နှစ်တည်းမှာပဲနိုင်ငံရေးအရာဖိအားပေးခံခဲ့ရပြီးရာလူကဖယ်ရှားခံခဲ့ရတာပါအတိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MTC ပါတီကတော့ပါတီရဲ့ဗန်နာရေးမှုတာဝန်ယူခဲ့ဘူးသူဘန်နက်တာဇင်ဘာဝေနိုင်ငံမှာဒီမိုကရေစီပြောင်းလဲတွေဖြစ်အောင်ဆွတ်ဆွတ်တမန်စာရောက်ခဲ့သူတူဖြစ်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်လူပြဖြစ်ပေမဲ့လည်းဇင်ဘာဝေနိုင်ငံသားတွေတဲကသူတို့ဇင်ဘာဝေနိုင်ငံသားတွေကသူတို့တဲကလူတစ်ယောက်ဖြစ်ဒေသခံဘာသာစကားနဲ့ရင်းညွှန်းခေါ်ဆိုခံခဲ့ရတဲ့ဘန်နက်ဟာဆင်းရဲတဲ့ကလေးရထောင်ချီပြီးကြောက်တက်အောင်ကူညီနိုင်အောင်ကူညီခဲ့သူဖြစ်နေလေဇင်ဘာဝေနိုင်ငံမှာထင်ရှားသူတူဖြစ်ပါတယ်
။ကင်ဆာအမျိုးပေါင်း6ခုကိုတွေ့ရှိပြီးတော့ရှာဖွေဆန္ဒနိုင်ဖို့ကြိုးပမ်းနေတဲ့ American ပြည်ထောင်စု John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကတိုးတက်မှုတွေရှိလာပြီလို့ပြောဆိုလိုက်ပါတယ်။ဒီထဲမှာလက်ရှိဆန္ဒဖို့အခက်အခဲဆုံးလည်းဖြစ်သေဆုံးမှုအများဆုံးလည်းဖြစ်တဲ့ကင်ဆာအမျိုးအစားအချို့လည်းပါဝင်ပါတယ်။ကင်ဆာဝေဒနာခံစားနေရတဲ့လူနာပေါင်း1000ကျော်စီကသွေးနမူနာတွေယူပြီးတော့ဆန္ဒကြည့်ရမှာ80ရာခိုင်နှုန်းကိုအောင်မြင်စွာဆန္ဒတွေ့ရှိခဲ့ရတာပါ။ကင်ဆာရှိကြောင်းဆန္ဒသိရှိပြီးသားလူနာတွေကို John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကပြန်ပြီးတော့လေ့လာဆန္ဒကြည့်တဲ့ကြည့်ခဲ့တာဖြစ်ပြီးတော့လူနာတွေခံစားနေရတဲ့ကင်ဆာဆဲတွေကိုမှန်ကန်စွာဆန္ဒတွေ့ရှိလိုက်တယ်လို့မနေ့ကြာတာပတင်းကထုတ်ပြန်တဲ့သိပ္ပံပညာစာဆောင်ထဲမှာဖော်ပြထားပါတယ်။တွေ့ထဲမှာပေါ်လိုမျောနေတဲ့သတိပြောင်းထားတဲ့မျိုးဗီဇတွေကင်ဆာနဲ့ဆက်စပ်နေတဲ့ပရိုတိန်းဓာတ်တွေကိုသိပ္ပံပညာရှင်တွေကရှာဖွေဆန္ဒကြတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်အစိုးရအဖွဲ့စီရင်တရားရေးဝန်ကြီးဌာနဝန်ကြီးဦးမင်းအောင်ကိုနိုင်ငံတော်သမ္မတအမိန့်နဲ့တာဝန်ကရဆက်လိုက်ပြီးဖြစ်ပါတယ်ရခိုင်စီပင်ဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့မတင်တော့ကြောင်းလဲရခိုင်ပြည်နယ်လွှတ်တော်ရဲ့အရေးပေါ်လွှတ်တော်အစည်းအဝေးကပြည်နယ်လွှတ်တော်ကိုယ်စားလှယ်ထောက်ခံမဲ့အများစုနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။နောက်တက်လာမဲ့ဝန်ကြီးတဲ့အနေနဲ့ပြည်နယ်လွှတ်တော်ရဲ့အတန်နဲ့ပြည်နယ်လွှတ်တော်ရဲ့သဘောထားကိုအလေးထားဖို့လိုအပ်တယ်လို့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကဆိုပါတယ်။အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်263ပုံမှန်ခွဲ9ပုံမှန်ခွဲငယ်2ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်80နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်အစိုးရအဖွဲ့ဥပဒေပုံမှန်55ပါပြဋ္ဌာန်းချက်တွေအရရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သားရဲဝန်ကြီးဌာနဝန်ကြီးဦးမြောင်ကိုနိုင်ငံတော်သမ္မတအမိန့်အရထုတ်ပေကြောင်းနိုင်ငံတော်သမ္မတရုံးကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်အမိန့်အမှတ်ကိုမြင့်ဆောင်2018ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမြောင်ကိုတာဝန်ကထမ်းဆောင်ဖို့မတင်တော့ဘူးဆိုတဲ့အဆိုကိုလည်းရခိုင်ပြည်နယ်လွှတ်တော်မှအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်ကိုယ်စားလှယ်တွေကြားမဲခွဲဆုံးဖြတ်ရမှာလဲလွှတ်တော်ကိုယ်စားလှယ်အများစုထောက်ခံမဲရပြီးတော့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဝင်ကြီးဦးမြောင်အနေနဲ့ရခိုင်ပြည်နယ်လွှတ်တော်ကိုတိုင်ပင်ဆွေးနွေးခြင်းတင်ပြခြင်းမရှိဘဲသူ့သဘောနဲ့သူလှုပ်ဆောင်ခဲ့တာတွေရှိခဲ့တဲ့အကြောင်းဒါကြောင့်မို့လို့အခုလိုမျိုးတာဝန်ကနေရက်စဲဖို့ပြည်နယ်လွှတ်တော်ဘက်ကအရေးဆိုခဲ့ကြရတာဖြစ်တဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
အဓိကတော့အချက်ကိုချနေကျွန်တော်တို့အဲသူ့ကိုဆက်ဆစ်ပြစ်တင်တယ်။အဲ့ဒီပြစ်မှာအဓိကပါလာတာကတော့အဲ့လားကျွန်တော်တို့စီမံကိန်းတွေကိုအကုန်ပြောတဲ့နေရာမှာတော့စီမံကိန်းကိုကျွန်တော်တို့လွှတ်တော်ကိုပြင်ပြရပါတယ်ခင်ဗျာ။ဥပမာပြစ်စမှုရှိတဲ့ဥပဒေပုံမှား250အရာတော့ကျွန်တော်တို့စီမံကိန်းစီမံချက်တွေအဲ့လားကျွန်တော်တို့ budget တွေသူ့ဖို့နေရာမှာကျွန်တော်တို့ပုံမှား250အရာကျွန်တော်တို့ပြည်နယ်လွှတ်တော်ရဲ့အတည်ပြုချက်ရပြီးမှလုပ်ရပါတယ်ခင်ဗျာ။ဟိုကနေပြီးတော့เนาะကျွန်တော်တို့ပြည်နယ်လွှတ်တော်ကို လာဒီအပိပိချင်းလွတ်တော်ကိုတင်ခြင်းမရှိပဲပြည်စားနဲ့ပြတ်တက်ပြီးတော့သူတို့တင်တော့ရုံဆောင်ပြီးတော့ဖြစ်နေတယ်အဲ့ဒီအတွက်ကြောင့်ဥပဒေကိုကျော်လွန်ပြီးတော့လုပ်တဲ့အတွက်ကြောင့်ရခိုင်ပြည်နယ်လွတ်တော်ကအဓိကအဆင့်ဆွဆွရှိတင်ရတာဖြစ်ပါတယ်ခင်ဗျအ
ဲ့တော့အခုဆိုလို့ရှိရင်ဆရာတို့ရဲ့ဒီအဆိုပြုချက်လည်းရှိတယ်ဒီသူ့ကိုတာဝန်ရရက်စဲဖို့အတွက်လည်းလုပ်ခဲ့တယ်ပေါ့နော်ဒါမဲ့ဆရာရခိုင်ပြည်နယ်အစိုးရတစ်ခုလုံးမှာရောဒီကိစ္စကတာဝန်ရှိရလို့မထင်ဘူးလားဆရာ
အဲအဓိကအဆင့်ဒီတော့အဓိကစီပင်နဲ့ဆိုင်ရတဲ့အတွက်ကြောင့်ဒါဟာစီပင်တရားဝင်ကြီးအပေါ်မှာတိုင်းရိုက်အဲ့ဒါဒီတက်ဆိုင်နေတယ်เนาะကျွန်တော်တို့လွဲရင်တော့အဲ့ဒါသွားပွေးဖို့ရောကျွန်တော်တို့ကပြင်းနေအဲ့ဒါတုံးကြရမယ့်အချိန်တွေရောရှိတော့ရှိနေပါတယ်ခင်ဗျာเนา
ะအဓိကကတော့ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမြောင်ကိုနိုင်ငံတော်ကပေးရတဲ့တာဝန်ကိုကြေပြွန်အောင်မထမ်းဆောင်ဘူးဆိုတဲ့အချက်အပါအဝင်ဆွဆွဲပြစ်တင်ချက်၉ချက်နဲ့ရခိုင်ပြည်နယ်လွှတ်တော်ကိုလွှတ်တော်ကိုယ်စားလှယ်၁၈ဦးကတိုင်ကြားခဲ့တာဖြစ်ပါတယ်ဒီဆွဆွဲချက်ကိုရခိုင်ပြည်နယ်လွှတ်တော်မှကော်မတီဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့ကြပြီးတဲ့နောက်စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့အဲ့ဒီအစီရင်ခံစာပါတွေ့ရှိချက်တွေအကြာဝင်ကြီးဦးမြောင်ဟာတာဝန်ကနေထမ်းဆောင်မှုမသင့်တော့ကြောင်းအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးပြည်အောင်စုအစိုးရအဖွဲ့ရဲ့နိုင်ငံတော်သမ္မတဘက်ကရခိုင်ပြည်နယ်လွှတ်တော်ရဲ့သဘောထားနဲ့အရေးပေါ်အစည်းအဝေးရဲ့ဆုံးဖြတ်ချက်အပေါ်အလေးထားပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးတဦးကိုယာရုကနေရက်စဲလိုက်တဲ့အပေါ်ကြိုဆိုကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်
ကျွန်တော်တို့ကဘာဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒါကျင်းနေမှုရှိတယ်လို့ကျွန်တော်တို့ပြောမှာပဲပေါ့ဘာဖြစ်ဖြစ်ကျွန်တော်တို့ကဒီမှာစစ်စစ်ဖြစ်တင်လိုက်တဲ့အတွက်ကြောင့်တော့ဥပဒေနဲ့အညီအဲ့ဒါဒီနေ့ပြည်ထောင်စုဆိုကဆောင်ရွက်တဲ့ပုံမှာအဲ့ဒါကျွန်တော်တို့သဘောထားကတော့နော်အဲ့ဒါဒီပြည်ထောင်စုဆိုဟာအဲ့ဒါဒီဖြစ်ပြက်တာအဲ့ဒါခိုင်းတွေ့တယ်ဆိုတော့ကျွန်တော်တို့ကသဘောပေါက်ပါတယ်ခင်ဗျာ
တာဝန်ကနေရက်ဆဲလိုက်တဲ့စီပင်ဝင်ကြီးဦးမြောင်ရဲ့နေရာမှာအစ်စ်နောက်ထပ်ခန့်အပ်မဲ့ဝင်ကြီးအစ်စ်ယာရုကိုဆက်ခံမဲ့အစိုးရအဖွဲ့ဝင်ကြီးအနေနဲ့လည်းအထူးသဖြင့်ဒေသခံပြည်သူတွေရဲ့ဆန္ဒမဲ့အများစုနဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ကိုယူထားတဲ့လွှတ်တော်ရဲ့အတန်ကိုအလေးထားလိုက်နာဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုလည်းလေးစားလိုက်နာဖို့လိုတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ကတော့နော်အဲ့ဒါဘေးဝင်ကြီးပဲတက်တဲ့ပြည်သူအတွက်အကောက်ဆုံးဖြစ်ဖို့လိုအပ်တယ်အဲ့ဒါပြည်သူကတင်မြှောက်ထားတဲ့လွှတ်တော်ကိုလေးစားဖို့လိုပါတယ်နော်အဲ့ဒါအဲ့ဒီလိုလေးလေးစားစားနဲ့လွှတ်တော်မှာတော့ကျွန်တော်တို့တင်ပြနိုင်တဲ့အခြေအနေတွေဥပဒေနဲ့အညီဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့ကဘေးဝင်ကြီးမျိုးဆိုကျွန်တော်လက်ခံပါပြီနော်ဒီမှာအဲ့ဒါပြည်သူ့ဘုံအခြေခံဥပဒေမှာပါတဲ့နော်ဥပဒေအရပေါ်အတော်၎င်းကျွန်တော်တို့ပြည်နေအစိုးရရဲ့နော်သူတို့ရဲ့ဥပဒေရတော်၎င်းမှန်မှန်ကန်ကန်နဲ့ဆောင်ရွက်မယ်ဆိုရင်ဒီလိုပြဿနာမျိုးဖြစ်လာစရာတော့မရှိပါဘူးခင်ဗျာ
အကြမ်းဖက်တိုက်ခိုက်မှုတွေနယ်မြေတွင်းမတည်ငြိမ်မှုတွေနဲ့နှစ်ဖက်ဒေသခံအတိုင်းဝိုင်းနေကြတင်းမာမှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးလမ်းမဆက်သွယ်ရေးလုံခြုံရေးစီးပွားရေးနိုင်ငံတကာနဲ့ဖက်ဆက်ဆောင်ရွက်တဲ့ရေရှည်စီမံကိန်းကြီးတွေအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတဲ့အချိန်မှာရခိုင်ပြည်နယ်အတွက်ဆောင်ရွက်လုပ်ကိုင်မှုတွေမှာ NND အစိုးရဘက်ကခန့်အပ်ထားတဲ့ရခိုင်ပြည်နယ်အစိုးရအနေနဲ့စိန်ခေါ်မှုအချက်အလက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆန္ဒမဲအများစုနဲ့လွှတ်တော်မှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP တို့ကြားထိတ်တိုက်တွေ့ဆုံမှုတွေရှိလေရှိပါတယ်ဒီတစ်ချိန်မှာတော့ပြည်ထောင်စုအစိုးရဘက်ကပြည်နယ်လွှတ်တော်ရဲ့သဘောထားအတိုင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးတဦးကိုယာရုကနေထုတ်ပယ်ပြစ်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
တို့ရရှိများရှင်အနေဒီပါတီဦးဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နေပါရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9- ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတိုင်းရိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ VOA မြန်မာပိုင်းအစီအစဉ်ကတိုင်းရိုင်းလေးလိုက်ဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုဆက်လက်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်လူငယ်တွေဖမ်းဆီးခံရတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင် မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ကျော်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့ရိုဟင်ဂျာမွတ်စလင်လူငယ်9ဦးကိုထိုင်းတောင်ပိုင်းမှာရှိတဲ့မိထားဘူရာတခုမှာမိထားရဲတွေဖမ်းဆီးခဲ့ပါတယ်ဇန်နဝါရီလ18ရက်နေ့ညနေပိုင်းမှာဖမ်းဆီးခံခဲ့တဲ့သူတို့တွေကိုရဲတွေကစစ်ဆေးနေဆဲဖြစ်ပြီးလူကုန်ကူးသူတွေနဲ့ဆက်ဆက်ပါဝင်နေတာတွေရှိခဲ့တယ်ဆိုရင်တရားမဝင်ဝင်ရောက်မှုအပြင်လူကုန်ကူးမှုဥပဒေနဲ့ပါတရားစွဲမှာဖြစ်ပါတယ်အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံကနေအလို့အကန်ရှာဖွေဖို့အတွက်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာလူငယ်9ဦးဟာထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်ကြိုးစားခဲ့ကြတာပါသူတို့တွေကိုနကွန်စီသာမရထွန်းဆုံမိရထားဘူရာမှာဖမ်းဆီးမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းမှာရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကရွှေပြောင်းလူသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်သူတို့ကမလေးရှားကိုခိုးဝင်ဖို့ပေါ့နော်အမှန်နဲ့ရထားနဲ့သွားတာရထားနဲ့သွားတဲ့အချိန်မှာအဲ့ဒီကုနာထူးဆုံရက်မှာအဲ့ဒီမှာဖမ်းမိတာပေါ့ခုနှစ်ယောက်ကျင်းနေတယ်ဒါပေမဲ့ကြားမှမသိရဘူးကျားရဘုံနေရရိုရင်ကြလို့ရေးထားတဲ့ဘယ်သူဘယ်ဝါကြားမာတယ်တော့မှအဲ့ဒါသိချာမသိရအောင်ကလေးချုံပုံကနေပြီးတော့ဗျာအဲတောက်လျှောက်ဝဆူရက်ပြီးအဲဒီထူးဆုံးနာလာဒီဝတ်ပြီးတဲ့ခါကျရင်ဟိုင်ရင်ခုနကပြောတဲ့စကားကိုဖိသွားတယ်အဲ့ဒီလမ်းကြောင်းကြီးကရှင်းနေတာအခုကတော့အဲ့ဒါကိုတို့ကလူမောင်ကိုနဲ့လူကုန်ကူကိုတို့စစ်ဆေးနေတော့မှရှိသေးတယ
်အမျိုးသမီး2ဦးနဲ့အမျိုးသား5ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာနိုင်ငံတွေကိုဖျက်ပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာတာဖြစ်တယ်ဆိုပြီးဝန်ခံခဲ့ကြပါတယ်ထိုင်းမလေးနယ်ဆက်ဟိုင်ရင်အထိယထားနဲ့သွားဖို့ဘူရာမှာစောင့်နေကြတဲ့အချိန်မှာရဲတွေကဒီလူငယ်တွေကိုစစ်ဆေးခဲ့တာဖြစ်ပါတယ်။သူတို့တွေကိုလူကုန်ကူးသူတွေကခေါ်လာသလားဆိုတာကိုတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်။အခုဖမ်းဆီးမိသူတွေဟာလူကုန်ကူးသူတွေနဲ့ဆက်ဆက်ပါဝင်နေတာတွေ့ရှိခဲ့မယ်ဆိုရင်တော့တရားမဝင်ဝင်ရောက်လာတာအပြင်လူကုန်ကူးမှုဥပဒေနဲ့လည်းတရားစွဲဆိုသွားမှာဖြစ်ပြီးထောင်ဒဏ်မှာကြာခံနိုင်ရကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။2015ခုနှစ်တုန်းကတော့ထိုင်းမလေးနယ်စပ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းလာသူတွေလို့ယူဆရသူရုပ်အလောင်းပေါင်း100ကျော်တွေ့ရှိခဲ့မှုနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့တရားခံပေါင်း103ဦးတည်းကလူပေါင်း62ဦးကိုတော့လူကုန်ကူးမှုလူသေဆုံးမှုတွေနဲ့ထောင်ဒဏ်28နှစ်ကနေ64နှစ်ထိထိုင်းတရားရုံးချုပ်ကပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီနောက်မှာတော့ထိုင်းမလေးနယ်ဇလန်ကနေလူကုန်ကူးမှုတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လိုက်တဲ့အတွက်လူကုန်ကူးမှုတွေကညှော့နှဲသွားခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့အဲ့ဒီလမ်းတွေမှာစစ်ဆေးမှုတွေလည်းညှော့နှဲသွားခဲ့ပါတယ်အခုအခါမှာတော့လူကုန်ကူးသူတွေကထိုင်းမလေးရှားနယ်ဇလန်တွေကိုပြန်အသုံးပြုပြီးလူကုန်ကူးမှုတွေပြန်လုလာတာမျိုးတွေရှိလာတယ်လို့လည်းလူကုန်ကူးမှုတိုက်ဖြတ်ရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မိုင်အေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ဇွန်နရီ20ရက်နေ့ဆိုရင်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာတာတနေ့ပြန်มาဖြစ်ပါတယ်ဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းပထမနှစ်ဟာအမေရိကန်နိုင်ငံရဲ့သမိုင်းမှာတခြားသမ္မတတွေလိုမဟုတ်ပဲဖျို့ဖျဲဖြစ်ခဲ့ပြီးအခု2018ခုနှစ်ဟာလည်းအတော်များများအဲ့ဒီအတိုင်းဖြစ်နိုင်ဖို့ရှိနေပါတယ် VOA သတင်းတောက် James Manlow သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြมาဖြစ်ပါတယ်ရှင
်အမေရိကန်ရဲ့45ရောက်မြောက်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတဖြစ်ဖြစ်ချင်းမှာကိုပဲအခုလိုရဲရဲရင်ကြွေးကြော်ခဲ့တာ
ပါ From this day forwardIt's going to be only America.
ဒီနေ့အစားပြီးအမေရိကန်ကိုပဲဦးစားပေးတဲ့အမေရိကန်သားပထမဆိုတဲ့မူနဲ့လှုပ်သွားမှာဖြစ်ပါတယ်
။သမ္မတဖြစ်လာပြီးတဲ့နောက်အရင်သမ္မတဟောင်းအိုဘားမားလက်ထက်ကရှိခဲ့တဲ့စည်းမျဉ်းတွေကိုအလင်းမြန်ဖျက်သိမ်းပြီးတရားရုံးချုပ်တရားသူကြီးတဦးကိုလည်းခန့်အပ်ခဲ့ပါတယ်။သူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့သမ္မတဖြစ်ပြီး17လအကြာပြီးခဲ့တဲ့ဒီဇင်ဘာလမှာရခဲ့တဲ့အခွန်လျှော့ချမှုဥပဒေကြမ်းကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ
်။ This is the bill right here and we're very proud of it. It's a
အခုဒီဥပဒေကြောင့်ဥပဒေဖြစ်ဒီပြုခဲ့တဲ့အတွက်ကျွန်တော်တို့အရန်ကိုဂုဏ်ယူပါတယ်။ဒါကအမေရိကန်ပြည်သူတွေအတွက်အလွန်ကောင်းပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံစီးပွားရေးအတွက်လည်းကောင်းပါတယ
်။အခုဥပဒေကြောင့်တည်ပြုနိုင်ခဲ့ခြင်းက Republican တွေကိုအခုနှစ်ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေမှာအထောက်အကူဖြစ်စေနိုင်တယ်လို့နိုင်ငံရေးအကဲအကတ် John Fortier ကပြောပါတယ
်။ Republicans did get a tax bill passed, a significant tax bill in December. That was a major accomplishment for them, so that is something that has put them on
Republican တွေကအရေးကြီးတဲ့အခွန်ဥပဒေကိုပြီးခဲ့တဲ့ဒီဇင်ဘာလကအတည်ပြုနိုင်ခဲ့ပါတယ်။ဒါဟာ Republican တွေအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ပြီးဒီဟာကသူတို့ကိုအထောက်အကူဖြစ်စေခဲ့ပါတယ
်။ဒါပေမဲ့ဒီချိန်ထဲမှာပဲသမ္မတ Trump ဟာပထမနှစ်အတွင်းမှာအောင်မြင်မှုတွေမရခဲ့တာကြီးလည်းအများပြားရှိခဲ့ပါတယ်။ ဥပမာရဲ့ကျမကြီးဆောင်းရှောက်မှုအစီအစဉ်ဖြတ်သိမ်းဖို့ကြိုးပမ်းမှုမအောင်မြင်ခဲ့တာတခါတခါတွတ်တလူမှုကွန်ရက်ပေါ်ကနေဒေါသရကြီးပြောဆိုတာဟေတီနဲ့အာဖရိကနိုင်ငံတွေပေါ်မှာရင်းရင်းသီးသီးပြောဆိုတာအပါအဝင်တခါတရံလူကြီးညိုပြက်အောင်ပြောဆိုတာတွေလည်းပါဝင်ခဲ့ပါတယ်အဲ့ဒီအခြေအနေတွေကြောင့်အထက်လက်တော်မက်ကိုရီဘုတ်ကာပါဝင်ဒီမိုကရက်တွေကသူ့အပေါ်မှာဒေါသထွက်ခဲ့ကြပါတယ
် Those words just don't dissipate like mist in the air they fester they become poison they give license
ဒီလိုပြောတဲ့စကားတွေကလေထဲမှာအငွေ့ပြန်ပြီးပျောက်သွားမှာမဟုတ်ပါဘူးအဲ့ဒါတွေကအခြေအနေကိုပိုဆိုးလာစေပြီးတော့အစိတ်အတောက်ဖြစ်စေသလိုကျွန်တော်တို့နိုင်ငံထဲမှာအမုန်းတရားတွေတည်ယူတန်သဘောထားတွေကိုခွင့်ပြုလိုက်သလိုဖြစ်စေပါတယ
်စီးပွားရေးရအားကောင်းနေပြီမဲ့လည်းသမ္မတထရမ့်ရဲ့အငင်းပွားစရာကောင်းပြီးအစွန်းတစ်ဖက်ရောက်တဲ့ခေါင်းဆောင်မှုပုံစံကအထူးပေါ်လူလူထောက်ခံမှုကိုကြာဆင်းစေတယ်လို့ Brookings Institution ကနိုင်ငံရေးအကဲခတ် John Hudak ကပြောပါတယ်
I think people are judging him on a variety of other factors other than the economy and that explains his lower approval rating.
လူတွေကသူ့ကိုစီးပွားရေးအပြင်တခြားအချက်တွေအများပြားပေါ်မှာမူတည်ပြီးဆုံးဖြတ်ချတာလို့ကျွန်တော်ထင်ပါတယ်။ဒါကသူ့ပေါ်လူလူထောက်ခံမှုကြာဆင်းစေတယ်ဆိုတာကိုပြနေပါတယ်
။သမ္မတထရမ့်ပေါ်လူလူထောက်ခံမှုတမိုင်းစံချိန်တင်လောက်အောင်ကြာဆင်းတဲ့အချက်ကလာမယ့်နိုဘာလွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ရဲ့အနိုင်ရစေဖို့အတွက်ထောက်ကူဖြစ်လာနိုင်စေတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Larry Sabato က Skype ကနေတဆင့်ပြောထားပါတယ်
။ When there's a wave, the water does not distinguish between those who've identified with an unpopular president.
နိုင်ငံရေးလမ်းကြီးတွေထန်လာတဲ့အချိန်မှာလူထုထောက်ခံမှုကြာဆင်းနေတဲ့သမ္မတနဲ့သဘောထားတူတဲ့သူတွေ၊သဘောထားမတူတဲ့သူတွေဆိုပြီးခွဲနေမှလည်းမဟုတ်ပါဘူး။
2018ခုနှစ်အတွင်းစီးပွားရေးအားကောင်းလာခဲ့ရင်သူ့ပေါ်လူလူထောက်ခံမှုတွေမြင့်တက်လာမယ်လို့သမ္မတထရမ့်ကတော့မျှော်လင့်နေပါတယ်။ဒါပေမဲ့လာမယ့်နိုဘယ်ရွေးကောက်ပွဲရှုံးနိုင်တဲ့အလားအလာနဲ့ရုရှားစုံစမ်းစစ်ဆေးမှုတွေတော်တော်နဲ့အဆုံးသတ်ဖို့မရှိတဲ့အခြေအနေတွေကသမ္မတထရမ့်အတွက်အခုလာမယ့်ဒုတိယနှစ်ဟာသူ့ရဲ့သမ္မတတက်တန်ပထမနှစ်ထက်ပိုပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်အခုနားဆင်နေတဲ့ VOA ရဲ့တောက်ကြနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 77 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1963ညလိုင်းဒိုမီတာ25 kHz kilohertz 9335 line to meter 32 kilohertz 11803 nya ne line meter 190 kilohertz 1905 do ga ne phan yu na sin nai mar de voa ga thau lwin de season ne pat de lo we phan a chan pe sa re pe po lo yin do voa ye email lai sa burmese@voanews.com ma sa ye da pe po nai ja ba de shin a ku ro tadin a chin chou ko kwon lwin pyo pya pe ba ma shin
အနိုင်စီမံနေပတ်သက်လို့သဘောတူညီမှုမရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေညသကောင်အချိန်ကဆက်လို့ရက်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုကြိုးစားနေတဲ့အနေနဲ့အောက်လွှတ်တော်ကအတည်ပြုထားတဲ့ဗဏ္ဍာရေးသုံးစည်းဥပဒေမူကြမ်းကိုထက်လွှတ်တော်မှာဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။တစ်လုံးမှာတော့လွှတ်တော်ကိုယ်စားလှယ်အနေနဲ့လုံနိုင်တဲ့နည်းလမ်းတစ်ခုကတော့တလားစာယာယီသုံးစည်းသတ်မှတ်ပြဋ္ဌာန်းအောင်ညှိနှိုင်းမှုနဲ့နောက်တစ်နည်းကတော့ဗဏ္ဍာရေးသုံးစည်းအတွက်သဘောတူညီမှုမရမချင်းအစိုးရရဲ့လုပ်ငန်းတွေကိုရက်ဆိုင်ထားဖို့ပဲဖြစ်ပါတယ်။အမေရိကန်သမ္မတဒုသမ္မတမိုက်ပန်ဆာအရှေ့လက်ပိုင်းဒေသကိုဒီကနေ့ပဲခရီးထွက်မှာဖြစ်ပါတယ်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ရကဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အမေရိကန်ဆွေရဲ့ထိပ်တန်းခေါင်းဆောင်ဒုဒေသရင်းကိုတွားရောက်မှာလည်းဖြစ်ပါတယ်ဒုသမ္မတပန်ဆစ်လေးရက်ကြာခရီးစဉ်ဆက်မှာတော့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးဒီနောက်မှာတော့အစ္စရေးကိုခရီးဆက်မှာလည်းဖြစ်ပါတယ်ခရီးစဉ်တွင်ပါလက်စတိုင်းခေါင်းဆောင်နေနဲ့တော့တွေ့ဆုံမှုမရှိပါဘူးအာဖရိကနိုင်ငံတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကရင်းရင်းဆိုင်ဆိုင်ခိုင်နိုင်ပြောဆိုခဲ့တဲ့ဆိုတဲ့မှတ်ချက်စကားနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂဆိုင်ရာအာဖရိကနိုင်ငံကတန်တမန်တွေနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတနီကီဟယ်လီတို့တွေ့ဆုံခဲ့ကြပါတယ်။သမ္မတထရန့်ကပြောဆိုခဲ့တယ်လို့ဆိုတဲ့မှတ်ချက်ပေးစကားကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းတန်မချင်းဟယ်လီကပြောဆိုခဲ့ကြောင်းလဲကိုကပြောဆိုနေကြတာပါ။တချို့ပြန်ပြစ်ကတ်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေစေဖြစ်ကြောင်းအင်ဒိယန်ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်ဆင်ပြီးရှေ့သတင်းဘက်ကဆက်လို့ပြန်လည်လက်ခံရေးနိုင်ငံခြားလက်မှတ်ရေးထိုးသဘောတူခဲ့ပေမဲ့ဆက်လက်ထွက်ပြေးနေတယ်ဆိုတဲ့သတင်းတွေလည်းဖတ်ပေါ်နေတာပါ။
တရင်အချင်းချက်ကိုကိုယ်လုံးပြောပြပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Bainan ဖြစ်ပါတယ်။ဒီမှာရှားဖုံပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ line to meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.